ပြည်ရင်းကုမ္ပဏီတွေမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါဝင်ပိုင်ဆိုင်ခွင့်ပြုလိုက်တဲ့ဥပဒေတကြောင်အာမခံလုပ်ငန်းနဲ့ဗန်လုပ်ငန်းတွေမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေသိသိသာသာတွေ့မြင်လာရပါတယ်။ဒီဥပဒေတကြောင်ဒီပြည်ရင်းလုပ်ငန်းတွေမှာအရင်အနည်းစီဝါရေးလုပ်ငန်းစီမံခန့်ခွဲမှုနဲ့ဈေးကွက်ပိုရလာဖို့လဲအစိုးရဘက်ကမျှော်လင့်ထားပြီးတော့နိုင်ငံခြားယင်းနှီးမြှုပ်နှံမှုပိုဝင်လာအောင်မြေဈေးကျဖို့ကိုလည်းဆောင်ရွက်နေပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကဘယ်လုပ်ငန်းတွေမှာစိတ်ဝင်စားနေတာလဲ။နောက်မြေဈေးကျဖို့အစိုးရဘက်ကဆောင်ရွက်ချက်တွေကရောဘယ်လိုရှိနေသလဲ။စရာတွေကိုတော့ယင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကို Skype ကနေတဆင့်မတ်တင်ကြီးထက်ကမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ဆက်ထားပါရရှင်။
ဒီကပြည်သားတဲ့ဒီသင်ကြားတဲ့ကျွန်တော်တို့ဒီရလတ်ကတော့ဒီကျွန်တော်တို့အာမခံကုမ္ပဏီပဲပေါ့နော်အာမခံကုမ္ပဏီကနိုင်ငံအာမခံကုမ္ပဏီကကျွန်တော်ပြည်ပြင်းမှာရှိတဲ့အာမခံကုမ္ပဏီနဲ့ဒီမှာရှယ်ယာတွေလာပြီးပါကြတာတွေကျွန်တော်တို့ဟိုတွေ့ရတယ်။နောက်တချို့တော့ကျွန်တော်တို့ဒီဘဏ်လုပ်ငန်းတွေကျွန်တော်ပြည်ပြင်းဘဏ်တွေနဲ့ပေါင်းစပ်ပြီးလုပ်ကိုင်တဲ့အားမျိုးတွေတွေ့ရတယ်။ဒါပြင်ကိုတခြားနယ်ပယ်တွေမှာလည်းကျွန်တော်တို့လုပ်ကိုင်ကျွန်တော်မြန်မာနိုင်ငံသားကုမ္ပဏီတွေကိုနိုင်ငံသားတွေဝင်ရောက်ဟိုပါဝင်ရှယ်ယာပါဝင်လာတာပေါ့လေဒါတွေလည်းကျွန်တော်တော်များများလေးတွေ့ရပါတယ်။နောက်တစ်ခုကတော့ခုနယူမနဲ့ဆက်ဆက်ပြီးတော့ကျွန်တော်ပြောရရင်ယူမအုပ်စုနဲ့ပြည်သူတွေဖြစ်တဲ့ဒီ FMI မှာဆိုရင်လည်းကျွန်တော်တို့ဒီဖိလစ်ပင်းကအရာနာတို့ကုမ္ပဏီမျိုးပေါ့နော်ခုနိုင်ငံမှာဒါအမှန်တကြီးတဲ့ကုမ္ပဏီမျိုးอ่ะဒီကျွန်တော်တို့ဒီတိုင်းပြည်တွေကိုဝင်လာတာမျိုးလေးတွေတွေ့ရတယ်။အဲ့တော့အခြေအနေအားလုံးကဟိုတော်လေးကိုကောင်းကောင်းမွန်မွန်နဲ့ဟိုဟိုရွေးချယ်တာတွေ့ရပါတယ်ခင်ဗျာ။
ပြည်ရင်းကုမ္ပဏီတွေမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပိုင်ဆိုင်ခွင့်ပေးဖို့ဆိုပြီးတော့ဒါဆရာတော်တော်လေးတိုက်တိုက်တုံတုံလှုပ်ခဲ့ပြီးတော့ဒါအောင်မြင်ခဲ့တဲ့ရလတ်တစ်ခုလို့သိထားပါတယ်။ဆိုတော့ဒီလိုနိုင်ငံခြားယင်းနှီးမြှုပ်နှံမှုရာနှုန်းဖြင့်ဝင်ပြီးတော့ယင်းနှီးမြှုပ်နှံမှုလှုပ်တာနဲ့အခုလို35ရာခိုင်နှုန်းပြည်တွင်းကုမ္ပဏီတွေနဲ့ဖက်ဆက်သဘောမျိုးဝင်လှုပ်တာနဲ့မှာဘလို့အကျိုးရလတ်မျိုးกว่าလို့ပါလဲ။
ဟိုတကယ်တမ်းပြောကြရင်တော့နိုင်ငံခြားယင်းနှီးမြှုပ်နှံသူတွေတော်တော်များများကတော့သူတို့ရာနှုန်းပြည့်လုံးချင်ကြတဲ့ရည်ရွယ်ကပုံများပါတယ်။သို့တော်လည်းပဲကျွန်တော်တို့ရာဖြုတ်ပါလေတည်တွင်းနဲ့ပေါင်းလို့တာတွေလည်းသူတို့ကကြိုက်ကြတယ်ပေါ့နော်။အထူးသဖြင့်ဒီ35ရာခိုင်နှုန်းကျွန်တော်တို့ဟိုပြည်ရင်းကုမ္ပဏီတွေမှာပါဝင်ပေးလိုက်တဲ့အခါမှာကျွန်တော်တိုင်းပြည်မှာချို့သောဥပဒေများကြီးကန့်သတ်ထားတဲ့ဒီနိုင်ငံသားတွေကန့်သတ်ထားတဲ့ကန့်သတ်ချက်တွေဒါကဟိုသူတို့လွတ်မြောက်သွားကျော်လွန်သွားလို့ရတယ်ပေါ့နော်။ဥပမာအားဖြင့်ကျွန်တော်တခုပေးရရင်ကျွန်တော်နိုင်ငံထဲမှာကုမ္ပဏီတွေနေနေဆိုရင်ကျွန်တော်တို့ကပြည်တွင်းကုမ္ပဏီတွေရတယ်ပြည်တွင်းမှာရှိတဲ့ property တွေကိုကျွန်တော်တို့ကပိုင်ဆိုင်ခွင့်တွဲပြောင်းခွင့်ဒါတွေလုပ်လို့ရတယ်ပေါ့နော်နိုင်ငံသားတွေကဒီ property တွေကိုဒီအထူးအားဖြင့်ပေါ့ကျွန်တော်တို့ကမြေခန်းအဆောက်အဦတွေပေါ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့ပိုင်ဆိုင်ခွင့်သူတို့ကမရဘဲကျွန်တော်ငှားရမ်းခွင့်ပဲရတယ်ပေါ့နော်ငှားရမ်းခွင့်တော့မှကျွန်တော်တို့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်မထားတဲ့လုပ်ငန်းမျိုးဆိုရင်ငှားရမ်းခွင့်တစ်နှစ်ပဲရတယ်ပေါ့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်တဲ့လုပ်ငန်းတွေမှာကျွန်တော်150အထိပေါ့ဒီလိုမျိုးရတဲ့နေသားဖြစ်တယ်အဲ့တော့မြန်မာကုမ္ပဏီတွေမှာ35ရာခိုင်နှုန်းပါခြင်းအပြင်ဒီကုမ္ပဏီကမြန်မာကုမ္ပဏီပဲကျွန်တော်တတ်မှတ်တယ်တတ်မှတ်တာဖြစ်တဲ့တော့ကြောင့်ဝန်ထမ်းရသားကုမ္ပဏီဒီနယ်လေကျွန်တော်ပြည်တွင်းမှာရှိတဲ့သူတို့လိုအပ်တဲ့ဒီအခန်းအဆောက်အဦစာချင်တာတွေကိုကျွန်တော်တို့ကဟိုကုမ္ပဏီတစ်ခုအနေနဲ့ပိုင်ဆိုင်ငွေရသွားတယ်ဒါတွဲပြောင်းငွေရသွားတယ်ပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဒီပြည်တွင်းကုမ္ပဏီတွေကရောသူတို့ရဲ့ဒါရာနှုန်းပြည့်လုပ်လို့ရနေရနေပြီးတော့နိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တဲ့ခါမှာ35ရာခိုင်နှုန်းတော့သူများကိုခွဲပေးရမယ်ဆိုတော့အနေအထားမျိုးဖြစ်တော့သူတို့အတွက်အကျိုးအမြတ်ကရော
ကျွန်တော်တို့ပြည်တွင်းကုမ္ပဏီတွေကမကော်ပိုရိတ်ဂါဗာနန့်စ်သူအားနေတယ်အဲနောက်တစ်ခုကပြည်တွင်းကုမ္ပဏီတွေမှာဒီမန်နေဂျမန့်စကိလ်တွေပေါ့နော်စီမံခန့်ခွဲတဲ့အပိုင်းမှာကျွန်တော်တို့ကဟိုအများဆုံးအဖြစ်တော့ပြည်တွင်းကုမ္ပဏီတွေကကျွန်တော်မီယိုဖလာလုပ်ခဲ့တာတော့ပြည်တွင်းမှာရှိတဲ့ကိုယ့်ရဲ့ဟိုအတွေ့အကြုံကြည့်မြင်နေလို့ကြတာဖြစ်တော့အပြင်ပကဘာမှာဖြစ်နေတဲ့ဒီစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အတွေ့အကြုံတွေနောက်တစ်ခုကကျွန်တော်တို့ကဒီ technology ပေါ့ data မျိုးတွေကကျွန်တော်တို့ကပြပကုမ္ပဏီနဲ့ရှင်အားနေတယ်ပေါ့အဲ့တော့ကိုယ်ထဲမှာ35ရာခိုင်နှုန်းပေးခြင်းအပြင်သူတို့ရှာနေကိုယ်ကသင်ယူနိုင်တဲ့အခွင့်အလမ်းတစ်ခုကျွန်တော်လက်တွဲလုပ်ကင်ရင်းနဲ့ပေါ့သူတို့ရှာနေလေ့လာပြီးနိုင်တဲ့အခွင့်အလမ်းတစ်ခုကိုမှပြလာတယ်နောက်တစ်ခုကဘာအားကောင်းလဲဆိုတော့သူသဖြင့် control လုပ်ငန်းတွေဆိုရင်ကျွန်တော်ဈေးကွက်ပါကျွန်တော်တို့ကပြပဈေးကွက်ပါကျွန်တော်ရနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကဖြစ်လာတယ်ပေါ့။နောက်ကျွန်တော်တို့ပြည်တွင်းမှာရှိတဲ့လုပ်ငန်းတွေကသူရဲ့ financial input တွေပေါ့။သူတက်မှာနိုင်ငံကုမ္ပဏီကဝင်ပါလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီမှာသူရဲ့ငွေကြေးအင်အားလည်းကုမ္ပဏီကပို့ပြီးတော့ကြီးထွားခွင့်ပေါ့။ဒါလေးလည်းကျွန်တော်တို့ကဟိုအခွင့်အလမ်းတစ်ခုရလာတာပေါ့နော်
။အဲ့တော့နိုင်ငံခြားယင်းနှီးမြှုပ်နှံမှုပိုဝင်လာမယ်။ပြည်တွင်းလုပ်ငန်းတွေမှာလည်းနိုင်ငံခြား35ရာခိုင်နှုန်းဆိုတော့ဒီပြည်တွင်းမှာရှိတဲ့အသေးစားအလတ်စားတစ်ပိုင်းတစ်နိုင်အလုပ်ကလေးတွေအတွက်ရောဒါလက်ဝကြီးအုပ်သွားနိုင်တဲ့အနေအထားမျိုးရှိပါလား
ကျွန်တော်တို့ကပြည်ပလုပ်ငန်းတွေကိုအကာအကွယ်ပေးတာရေနောက်တစ်ခုကသူတို့အတွက်ကိုလိုအပ်တဲ့ကျွန်တော်တို့ကဟို
กูยีไปได้ยังป่ะนั่นมีอยู่จังหวะรู้ป่ะลูกไปป่ะปีนี้ลงงานดีจีทวันไหนบุบบ่เนาะยิ่งมาในงานด้วยเช่นนี้มีอยู่หนามูเรามีเรื่องนี้จิตตะตาตาในงานลุยเอาปูปีรอลุเลกูงานลุยเอาพี่ชอบไปเมื่อสุปีรอเลยที่เช่นนี้มีอยู่หนามูสัญญาเมื่อก่อนนี้มาตอนสั้นสุดที่เลยได้เทียบอยู่ตัวละสิบบาทเลยเช้ารู้อะไรเนี่ยปัตตาปีรอยอยู่เนี่ยปัตตาปีรอยลงทุนลงดีจังเทียบปอนี่เลยแค่แค่ดีอู้ไปดีจังเทียบปอนี่เลยจะได้ดีกู กี่เลยว่าโอ้แต่เงินเราเป็นกันทุกตัวมาคุณเองอุ้ยสิบล้านเลยแต่ก็ไปบ่เนาะดูเดี๋ยวเราเป็นกันมีเสียชีเลยไปบ่เนาะมีเสียชีเลยไปงานป่าเดียวมีเสียชีอะไรส่วนนี้แต่ถ้าเขาสั่งดูคนในใจมีทรัพย์คนนั้นจีมาอารมณ์ว่าเสื่อมวันจันทร์เนี่ยมีมาบีบแล้วก็มาสับไลน์เนี่ยทำงานบ่เนาะสับไลน์เนี่ยทำงานมาทำงานแต่มีอะไรก็สับไลน์งานลิมิเต็ดเพื่อเด็กก็จะรอเจ้าก็จะเรียกว่าลิชินีเพื่ออะไรเนาะว่าวันนี้ลูกจะนั่งลุยงานได้กันมาทุ
တယ်ပေါ့နော်ဒါကကျွန်တော်တို့ဒီမြေဈေးတက်သွားတဲ့နေသားပေါ့အဲ့တော့ကျွန်တော်တို့အခုကဘာလုပ်လဲဆိုတော့ supply နဲ့ demand မျှတာအောင်ပေါ့ကျွန်တော်တို့အစိုးရဘက်ကပြင်ဆင်နေဥမာအဖြစ်ကျွန်တော်တို့အခုစက်မှုဆောင်အစ်စ်တွေထူထောင်နေပေါ့နော်ဒီဘက်ထဲမှာဆိုရင်ကျွန်တော်တို့ကဥမာဘကုန်းတော့မှာစက်မှုဆောင်ကြီးတွေကျွန်တော်တို့ကထပ်ပြီးခွင့်ပြုထားတာရှိတယ်နောက်ပြီးတော့ဒါအစိုးရချင်းဖူပေါင်းဆောင်ရွက်တဲ့စီရင်တဲ့ကိုရီးယားမြန်မာစက်မှုဆောင်ဆိုတာကျွန်တော်တို့ကကျွန်တော်တို့ရန်ကုန်နားမှာကျွန်တော်တို့ကတော့ကြောင်းတပါလောက်ထားတာရှိတယ်နောက်တစ်ခါကျွန်တော်တို့မကြာခင်ကထိုင်းနိုင်ငံအမတာကော်ပိုရေးရှင်းပေါ့နော်သူတို့ကလည်းကျွန်တော်တို့ကစက်မှုဆောင်ဧက2000လောက်ထပ်ပြီးခွင့်ပြုလိုက်တာရှိတယ်တော့မန္တလေးဘက်မှာလည်းစက်မှုဆောင်တွေထူထောင်ထားလိုက်တာရှိတယ်နောက်တစ်ခါ AR တိုင်းမှာလည်းကျွန်တော်တို့ကခွင့်ပြုတဲ့စက်မှုဆောင်နှစ်ခုသုံးခုရှိတယ်ပေါ့အဲ့တော့အဓိကတော့ supply side ကိုများလာအောင်ပေါ့နော်ကျွန်တော်တို့က demand ကဝင်လာ demand တွေကိုကျွန်တော်တို့က supply နဲ့ကျွန်တော်တို့ကဟို accommodate ဖြစ်အောင်ပေါ့နော်မျက်မှတ်တာဖြစ်သွားအောင်ကျွန်တော်တို့ကလုပ်နေပါတယ်အဲ့တော့အဲ့လိုလိုကြတဲ့ supply ဘက်ကတက်လာပြီဆိုရင်မြေကြီးကလည်းပြန်ပြီးတော့ကျသွားတယ်